ကျမနာမည်ကဘရှိဘာလို့ခေါ်ပါရဲ့ကျမရဲ့ဖခင်ကတော့ဒါဝိတ်မင်းကြီးရဲ့အမှုတော်ထံစစ်သူရဲကြီးအဖွဲ့ဝင်တယောက်ဖြစ်တဲ့အီလျံလို့ခေါ်ပါရဲ့ကျမကဇနီးတယောက်ဖြစ်ပါတယ်ကျမရဲ့အမျိုးသားကလည်းဒါဝိတ်ရဲ့အမှုတော်ထံစစ်သူရဲကြီးအဖွဲ့ဝင်တယောက်ဖြစ်ပါတယ်သူနာမည်ကတော့ဟိတ်တီလူဥရိယာလို့ခေါ်ပါတယ်တနေ့တော့ကျမကိုဒါဝိနန်းတော်ကလူတွေလာပြီးတော့ပင့်ဆောင်သွားကြပါတယ်ကျမနန်းတော်ကိုရောက်တဲ့ချိန်မှာဒါဝိရဲ့မတရားပြုကျင့်ခြင်းကိုခံခဲ့ရပါတယ်ကျမအိမ်ကိုပြန်ပြီးလာနေငယ်လောက်ကြာတဲ့ခါမှာကိုဝင်ရှိနေတယ်ဆိုတာကိုသိရတဲ့ချိန်ဒါဝိတ်ကိုကျမသတင်းပို့လိုက်ပါတယ်ကျမမှာကိုဝင်ရှိနေပါပြီလို့ကျမရဲ့အမျိုးသားကစစ်မြေပြင်ကိုသွားနေရတယ်ဆိုတော့ဒီအကြောင်းအရာတွေကိုသူမသိဘူးကျမပြောလဲမပြောပြခဲ့မိဘူးအဲ့ဒီလိုနဲ့ပဲတနေ့ကြတော့ကျမအမျိုးသားစစ်မြေပြင်မှာကြဆုံးသွားတယ်ဆိုတဲ့သတင်းကိုကျမကြားခဲ့ရတယ်ကျမလေရင်ထဲမှာမချိလိုက်တာကျမအမျိုးသားကျမအကြောင်းဘာမှမသိဘဲနဲ့သူကွယ်လွန်သွားရှာပြီကျမရဲ့မျက်ရည်တွေတောင်မှမချောက်သေးခင်မှာဒါဝိတ်ကကျမကိုမိဖုရားအဖြစ်တင်မြှောက်ခဲ့တယ်။ကျမဟာဣတိရလတမိုင်းမှာဒါဝိတ်ရဲ့ခုနှစ်ယောက်မြောက်သောမိဖုရားနဲ့ဣတိရလရဲ့မှတ်တမ်းတွေထဲမှာနောက်ဆုံးမိဖုရားတစ်ယောက်ဖြစ်ခဲ့ပါတယ်။ကျမနန်းတော်ရဲ့ကိုရောက်တဲ့ချိန်မှာကြားရတဲ့သတင်းတွေကကျမရဲ့ရင်ကိုပိုးပြီးတော့နာကျင်စေတယ်ဒါဝိတ်ကစင်ကြံမှလမ်းလျှောက်နေတဲ့ချိန်ကျမကိုတွေ့သွားပြီးတော့သူနှစ်သက်တဲ့စိတ်ဝင်လာပြီးကျမကိုအိမ်ကိုခေါ်ပင်ခဲ့တာဖြစ်တယ်ကျမကိုဝင်ရှိနေပါပြီလို့သူကိုသတင်းပို့တဲ့ချိန်မှာကျမရဲ့အမျိုးသားဥရိယကိုသူခေါ်ပြီးတော့ကျမနဲ့အတူတူအိမ်မှာသွားပြီးနားပါဆိုပြီးသူပြောခဲ့တယ်တဲ့ဒါပေမဲ့ကျမရဲ့အမျိုးသားအိမ်ကိုမရောက်ခဲ့ဘူးဒါဝိတ်ကနှစ်ရက်လုံးလုံးကျမအမျိုးသားကိုအိမ်မှာသွားအိပ်ဖို့အတဏံပြောပေမဲ့ကျမအမျိုးသားကဒါဝိတ်ကိုပြန်ပြောခဲ့တာကကျွန်တော်ရဲ့လုပ်ဖို့ဆောင်ဘက်တွေကလွင်တီးခေါင်မှာအိမ်နေကြရတယ်သူတို့တွေဆင်းရဲပင်ပန်းနေကြတယ်။အဲ့ဒီအချိန်မှာကျွန်တော်ကဘလို့လို့အိမ်မှာလွတ်လွတ်လပ်လပ်ပျော်ပျော်ပါးပါးနဲ့ကျွန်တော်ဘလို့နေနိုင်မလဲလို့ရှင်မင်းကိုပြန်ပြောခဲ့တယ်။အဲ့ဒီခါကျတော့ဒါဝိတ်မင်းကြီးကလေကျမရဲ့အမျိုးသားကိုတိုက်ပွဲမှာကြဆုံးစေဖို့အတွက်စစ်တိုက်တဲ့အခါမှာသူ့ကိုတပ်ဦးမှထားရမယ်ဆိုတဲ့အမိတ်သူထုတ်လိုက်တယ်တကယ်လဲစစ်ဖြစ်တော့ဥရိယာကတက်ဦးကနေတိုက်ရတဲ့အခါသူကြဆုံးသွားတာဖြစ်တယ်ဆိုတော့သတင်းကိုကြားရတော့လေကျမရင်ထဲမှာတကယ်မချိဘူးကျမရဲ့အမျိုးသားကလေဒါဝိတ်ပုံမှာတကယ်သစ္စာရှိခဲ့ပါတယ်ကျမပုံမှာလည်းသစ္စာရှိခဲ့တယ်နိုင်ငံပုံမှာလည်းသစ္စာရှိခဲ့ပါတယ်ကျမအမျိုးသားအတွက်ကျမရင်ထဲကနေမျက်ရည်နဲ့ငိုကြွေးရင်းဂုံယူခဲ့ရပါတယ်အဲ့ဒီလိုနဲ့ပဲလေဒါဝိတ်ကသူကြီးမားတဲ့အပြစ်တစ်ခုကိုကျူးလွန်တဲ့ခါကျတော့ကျမတို့ရဲ့ Prophet နေသန်ကသူ့ကိုမြစ်တံနဲ့အပြစ်တွေကိုထောက်ပြခဲ့တယ်ဒါဝိတ်လေလေတကယ်ကိုသူနောင်တရတယ်။ ခင်မွန်းရှိတဲ့အမျိုးသမီးတစ်ယောက်ကိုဒီလိုမျိုးသိမ့်ပိုက်တယ်ဆိုတာဖျားမကြိုက်တဲ့အလုပ်ဖြစ်တယ်ဆိုတာကို तू သိတော့တကယ်နောင်တနဲ့ဖျားသခင်စီကိုပြန်လာခဲ့တယ်တတ်ကြောင့် तू ဟာဖျားသခင်ရဲ့ရှိတော်မောင်မာဆန်လန်တချင်းကိုတော့မှဆက်ဆုပ်ခဲ့သေးတယ်အဲ့ဒီဆန်လန်က50ခုမြောက်တော့ဆန်လန်ပဲဖြစ်ပါတယ်ဖျားသခင်ကဒါဝိရဲ့နောင်တရတာတွေကိုမြင်တော်ညာလဲပဲဒါဝိကိုခွန့်လွတ်တော်ညာလဲပဲသူ့ရဲ့အပြစ်ရဲ့အကျိုးဆက်ကိုတော့ဒါဝိခံစားခဲ့ရတယ်ဒါဝိတည်းမကဘူးကျမပါခံစားခဲ့ရတယ်အကြောင်းကတော့ကျမရဲ့ရင်သွေးဒါဝိရဲ့ရင်သွေးသားလေးသိဆုံးခဲ့ရတယ်နာမည်တော့မပေးလိုက်ရဘူးကိုရဲ့သားလေးဆိုတော့ကျမတကယ်ကြေကွဲရပါတယ်ကျမအဖြစ်ကြောင့်မဟုတ်ပေမဲ့ရှင်မင်းကြီးရဲ့အဖြစ်ကြောင့်ကျမရဲ့ရင်သွေးလေးအခုတော့ဆုံးရှုံးလိုက်ရပြီအဲ့ဒီလိုနဲ့နောက်နှစ်မှာကျမသားတယောက်ပြန်ပြီးတော့ဖျားသခင်ကပေးခဲ့တယ်အဲ့ဒီသားလေးကိုဒါဝိကရှောလမုန်လို့နာမည်ပေးခဲ့တယ်။ရှောလမုန်ဆိုတဲ့အဓိပ္ပာယ်ကငြိမ်းချမ်းခြင်းဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်။အဲ့ဒီလိုနဲ့ပဲပရောဖက်နေသန်ကလည်းသူ့ကိုထာဝရဘုရားမှချစ်ခင်နှစ်သက်တော်သူလို့အဓိပ္ပာယ်ရတဲ့ယေဒီဒီဆိုတဲ့နာမည်ကိုလည်းပေးခဲ့ပါသေးတယ်။အဲ့ဒီနောက်ကျမตา3ယောက်ထပ်ပြီးတော့ဖះကကောင်းကြီးပေးခဲ့တယ်အဲ့ဒီตาတွေကတော့နေသန်ရှမောရှောဘက်လို့ခေါ်ပါတယ်ကျမဒါဝိတ်နဲ့ตา5ယောက်ရခဲ့ပြီးတော့4ယောက်ကတော့အသက်ရှင်ပါတယ်1ယောက်ကတော့သိဆုံးသွားပါပြီဒီလိုနဲ့နှစ်တွေကြာညောင်းသွားတဲ့အခါမှာဒါဝိတ်လည်းအသက်ကြီးလာတယ်အမင်းလာတယ်အဲ့ဒီအချိန်မှလေဒါဝိရဲ့တခြားသောမယားဖြစ်တဲ့ဟိတ်ကက်ကနေမွေးဖွားလာတဲ့သားအဒိုနီယာကထီးနှန်းကိုသိမ့်ပဲ့ဖို့ကြံစီတယ်အဲ့ဒီလိုကြံစီတာကိုကျမလည်းသိတယ်ပရောဖက်နေသန်ကလည်းသိတယ်အဲ့ဒီခါမှာပရောဖက်နေသန်ကကျမကိုအကြံပေးတယ်ဒါဝိစီကိုဝင်သွားပါဒါဝိကိုပြောပြပါဒါဝိတ်ကကျမရဲ့သားရှောလမုန်ကိုထိနှံအနှံမယ်လို့ဂတိပေးခဲ့တဲ့အရာမေ့နေပြီလားအခုအဒိုနီယာကထိနှံကိုသိမ့်ပိုက်ဖို့ကြံစီနေတယ်လို့သွားပြောပါလို့သူကကျမကိုအကြံပေးတဲ့အတိုင်းကျမလည်းဒါဝိတ်စီကိုဝင်တဲ့အခါမှာဒါဝိတ်ကကျမကိုမေးတယ်ဘာလို့ရှိလဲအဲ့ဒါနဲ့ကျမလည်းပရောဖက်နေသန်ကပြောခိုင်းတဲ့အတိုင်းကျမဒါဝိတ်ကိုပြောပြတဲ့အခါမှာရှင်မယင်ဒါဝိတ်ကလေ"အိုး"တဲ့ဟုတ်တာပေါ့တဲ့။ထာဝရဘုရားအသက်ရှင်တော်မူတဲ့အတိုင်းတဲ့။ငါရဲ့ဂတိတော်နဲ့အညီငါရဲ့သားနေ့ရဲ့သားဖြစ်တဲ့ရှောလမုန်ကိုငါထီးနှံဆက်ခံစေမယ်။အဲ့ဒါနဲ့ကျမလေးလေးသိပြောပြီးတော့ဒါဝိရဲ့ရှေ့မှာပြက်ဝဲပြီးတော့သူ့ကိုကျမတိတ်ရာကျော်ရှေ့ပါစေဆိုပြီးလေးလေးဆဆနဲ့ဒုထောက်ခဲ့တယ်ရှင်မင်းကြီးဒါဝိကပရောဖက်နေသန်နဲ့ယစ်ပရောဟိတ်ကြီးဇာဒုတ်ကိုခေါ်ပြီးတော့သူကပြောတယ်ရှောလမုန်ကိုဘိသိက်ပေးဖို့ရာအတွက်ဂိဟုံမြို့ကိုခေါ်သွားပါဂိဟုံမြို့မှာဘိသိက်ပေးပါပြီးလို့ရှိရင်ဂိဟုံမြို့ကနေဂျေရုဆလင်မြို့ကိုငါစီးတဲ့မြင်းကိုစီးစေပြီးတော့နန်းတော်ကိုဆောင်ခဲ့ပါလို့ပရောဖက်နေသန်နဲ့ယစ်ပရောဟိတ်ကြီးဇာဒုတ်ကိုပ
ူပြောတဲ့အတိုင်းဇာဒုတ်ကဂိဟုံမြို့မှာရှောလမုန်ကိုပြီးသိပ်ပြီးပြီးတော့မြင်းကိုစီးပြီးဂျေရုဆလင်မြို့ကိုဝင်တဲ့နေ့မှာပဲရှောလမုန်ကရှင်ဘုရင်ဖြစ်လာရပါတယ်အခုတော့ကျမဟာရှင်ဘုရင်ရဲ့မေတော်ဖြစ်နေပါပြီကျမဘဝကနေသင်္ကန်းစာယူစီချင်ပါတယ်ဒါဝိတ်ကတကယ်တမ်းတော့မပြုတ်လို့တဲ့အပြစ်ကိုသူပြုတ်လို့ရခြင်းရဲ့အစကမကြည့်တဲ့အရာကိုသူကြည့်လိုက်လို့ပဲဖြစ်ပါတယ်ဒီလိုပဲကျမတို့တွေဟာမလုတ်တဲ့အရာမကြည့်တဲ့အရာမပြောတဲ့အရာတွေကိုကျမတို့မကြည့်မလုတ်မပြောဖို့အဲ့ဒါမှသာလေအပြစ်သွေးဆောင်ခြင်းကနေကျမတို့လွတ်မြောက်နိုင်မှာဖြစ်ပါတယ်ဒါဝိတ်ကိုပရောဖက်နေသန်ကမြစ်တာနဲ့အပြစ်တွေကိုထောက်ပြပြီးတော့နောင်တနဲ့ပြန်လာသလိုပဲဒီနေ့ကျမတို့တွေအပြစ်ပြုလုပ်တဲ့အခါမှာကျမတို့ကိုချစ်လို့မြစ်တာနဲ့ထောက်ပြတဲ့အမေပဲဖြစ်ဖြစ်အဖေပဲဖြစ်ဖြစ်ဦးဦးတော်တော်ကိုကိုမမကျမတို့ရဲ့သူထင်းကြီးတွေဖြစ်နေပါစေကျမတို့တို့အပေါ်မှာစိတ်မဆိုးဖို့သူတို့ရဲ့ပြောစကားကိုနားထောင်ပြီးတော့နောင်နာစိတ်နဲ့ဖျားသခင်စီကိုဒါဝိတ်လိုပဲပြန်လှည့်လာဖို့ဖြစ်ပါတယ်အပြစ်ကြောင့်မို့ဒါဝိတ်ရဲ့သားတော်သိဆုံးခဲ့ရသလိုကျမတို့အပြစ်လုပ်ပြီးတဲ့အခါမှာအပြစ်ရဲ့အခါဖြစ်တဲ့ဝမ်းနေခြင်းတွေကြည်ကွဲခြင်းတွေမျက်ရည်ကျခြင်းတွေဆုံးရှုံးခြင်းတွေခံစားရမှာမလွဲပါဘူးအမေဖြစ်တဲ့ကျမကအချိန်တန်တဲ့အခါမှာပရောဖက်နေသန်ကပြောခိုင်းတဲ့အတိုင်းကျမဒါဝိတ်စီကိုဝင်ပြီးတော့ပြောခဲ့ရပါတယ်။ဖျားသခင်ဟာမတရားပြုကျင့်ခြင်းခံရတဲ့သူဖက်မှာအမြဲတမ်းရက်တည်ပေးတဲ့ဖျားဖြစ်ကြောင်းကျမရဲ့အသက်တာအားဖြင့်သိခဲ့ရပါတယ်။ကျမကိုဒါဝိတ်မင်းကြီးကမတရားပြုကျင့်ခြင်းပြုတ်ခဲ့ပေမဲ့အချိန်တန်တဲ့အခါမှာဘုရားသခင်ကကျမရဲ့အသက်တာကိုချီးမြှောက်ပေးပါတယ်ကျမရဲ့သားရှောလမုန်ကိုဘုရားကဣသေလရှင်ဘုရင်အဖြစ်ရွေးကောက်ခဲ့ပါတယ်ရှောလမုန်ဟာနှလုံးရည်လက်ယုံရည်နဲ့ပြည့်ဝပြီးတော့ဉာဏ်ပညာလေးထူးချွန်တဲ့မင်းတစ်ပါးဖြစ်ခဲ့ပါတယ်တိုင်းသူပြည်သားတွေကိုအကျင့်စာရိတ္တအတွက်သုတ်တန်ကျမ်းကိုစီရင်ခဲ့တယ်။ဒီလောကမှာအသက်ရှင်တဲ့အခါမှာဘယ်လိုအသက်ရှင်ရမလဲဆိုတာကိုသိရှိဖို့ရန်အတွက်ဒေသနာကျမ်းကိုလည်းပြုစုခဲ့တယ်။နောက်ပြီးတော့ခရစ်တော်နဲ့အသင်းတော်ရဲ့မြစ်တာကိုတရုပ်ဖော်ထားတဲ့ရှောလမုန်သချင်းကိုလည်းသူဆက်စုခဲ့ပါတယ်။ဒီဟာတွေနဲ့သူ့ရဲ့တိုင်းသူပြည်သားတွေကိုဝิญဉေးရအသက်တာလဲကြီးထွားစေခဲ့တယ်ဆိုတာတွေ့ရပါတယ်။နောက်တစ်ချက်ကသူ့အဖေဒါဝိမင်းကြီးမတီးဆောက်နိုင်ခဲ့တဲ့တန့်ရှင်သောဗိမာန်တော်ကြီးကိုလဲသားတော်ရှောလမုန်မင်းကြီးကတီးဆောက်နိုင်ခဲ့ပါတယ်။တိဆောက်ရတဲ့အခွင့်ကိုဘုရားကပေးခဲ့ပါတယ်။ရှောလမုန်မင်းကြီးကဣသေလတိုင်းပြည်ကိုနှစ်ပေါင်း40အုပ်စိုးစင်မှာတိုင်းပြည်ဟာတာယာတယ်တိုးတက်တယ်ဝါပြောတယ်စီပင်တယ်ဘုရားရှေ့မောက်မှာလဲမျက်နှာရတဲ့တိုင်းပြည်ဖြစ်ခဲ့ပါတယ်။အဲ့ဒီအပြင်ရှောလမုန်မင်းကြီးကနေမွေးဖွားတန့်စင်လာတဲ့ရွှေမျိုးစင်ဆက်စရင်ကိုကြည့်လိုက်တဲ့အခါမှာကျမတို့စောင့်မျှော်နေတဲ့မေရှိယအရှင်မွေးဖွားခဲ့ပါတယ်။ဒါကြောင့်ဖျားသခင်ကမတရားပြုကျင့်ခြင်းခံရတဲ့ကျမကိုမမေ့ရောပါဘူး။ကျမရဲ့ဘဝမှာ ဖះကကောင်းကြီးဖျားဖျားနဲ့ပြန်ပြီးတော့နှစ်သိမ့်ချင်းပေးခဲ့တယ်ဆိုတာကိုပြောချင်ပါတယ်။ဒါကြောင့်ဒီနေ့မတရားပြုကျင့်ခြင်းခံရတဲ့သူအယောက်တိုင်းစိတ်မပြတ်အာမရော့ပဲနဲ့ဖះကိုမျှော်ကြည့်လျက်ဖះကိုကိုးစားလျက်အချိန်တန်တဲ့အခါမှာဖះသခင်ကချီးမြှောက်ခြင်းပေးပါလိမ့်မယ်လို့ကျွန်မခွန်အားပေးချင်ပါတယ်။အယောက်တိုင်းကိုဖះရှင်ကောင်းချီးပေးပါစေ။